အိန္ဒိယနိုင်ငံကကယ်တင်ထားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်82ယောက်ကိုလက်ခံဖို့ဘင်္ဂလားဒေ့ရှ်မှာဘာတာဝန်မှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momen ကပြောပါတယ်။အဲ့ဒီရိုဟင်ဂျာတွေဟာအန်ဒမန်ပင်လယ်ထဲမှာသတင်းနှစ်ပတ်လှေနဲ့မျောနေခဲ့ပြီးတဲ့နောက်အိန္ဒိယကကယ်တင်ထားတာပါ။ငါးဖမ်းလေတစင်းနဲ့မျောနေတဲ့သူတွေထဲမှာတေဆုံးသူ10ယောက်လည်းပါပြီးဘင်္ဂလားဒေ့ရှ်ကပြန်လက်ခံဖို့အိန္ဒိယကမ်းခြေဆောင်တပ်ဖွဲ့ကကြိုးစားခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့လည်းအနီးဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဒါမှမဟုတ်ရိုဟင်ဂျာတွေထွက်လာခဲ့တဲ့မူရင်းမြန်မာနိုင်ငံကပြန်လက်ခံဖို့ဘင်္ဂလားဒေ့ရှ်ကမျှော်လင့်တယ်လို့ဝန်ကြီးမိုမန်က Riders သတင်းဌာနကိုတောက်ကြောင်နေ့နောက်ပိုင်းမှာပြောခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံသားရဲ့ဌာနဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူးခင်ဗျာ။